ထိုင်းနိုင်ငံမှာဒီမိုကရေစီရထောက်ခံတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလည်းဘန်ကောက်မြို့ကနေရာတော်မင်းများမှာဆန္ဒပြခဲ့ကြပါတယ်။ခိုင်စီရောက်ကိုငြင်းညမ်းစွာဆန္ဒပြနေတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ညကအင်အားသုံးဖြိုခွဲခဲ့ပြီးတဲ့နောက်ဒီနေ့မှဆန္ဒပြတဲ့သူတွေစောင်းနေချီပြီးတော့ဆန္ဒပြခဲ့ကြတာပါ။မနေ့ကတော့ထိုင်းအထက်ရုံးနေနေရဲတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမီတပိုက်တွေနဲ့နေနှင်းခဲ့ပြီးတော့ဆန္ဒပြပွဲမှာပေါင်တဲ့သူတွေကိုတိပြီးတော့နောက်ပိုင်းမှာအရေးယူလို့ရနိုင်အောင်အပြားရောင်အရေးတွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးလူစုလူဝေးတွေမလုံခြုံဖို့အမိန့်ထုတ်ထားပေမဲ့လည်းဆန္ဒပြတဲ့သူတွေဟာအဲ့ဒီအမိန့်ကိုဖီဆန်ပြီးတော့ဝန်ကြီးချုပ်ပရာယောနှုတ်ထွက်ပြီးမှုနဲ့ထိုင်းနိုင်ငံရဲ့စီးပင်းကမြင်းစနစ်ကိုပြည်ပြင်ကြောင်းလဲမှုတွေလုပ်ဖို့ဆက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နေနှင်းခဲ့ရမယ်။အဲ့လိုအကြမ်းဖက်ဖို့အမိန့်ပေးတဲ့သူတွေကိုပြစ်တင်ရှုတ်ချတယ်လို့လည်းဆန္ဒပြခေါင်းဆောင်တူကပြောပါတယ်။ထိုင်းအာဏာပိုင်တွေဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်မှုအတွက်ဗန်ကောက်မြို့ကအများပြည်သူတည်ယူပို့ဆောင်ရေးစနစ်တွေဖြစ်တဲ့ရထားလိုင်းတွေကိုရပ်တန့်လိုက်ပြီးလမ်းတွေကိုလည်းပိတ်လိုက်ပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတွေကတော့ Facebook နဲ့ Twitter တို့လိုလူမှုကွန်ရက်မီဒီယာတွေကိုအသုံးချပြီးတော့ဆန္ဒပြပွဲတွေကိုစီစဉ်ခဲ့ကြပြီးတော့ထိုင်းအာဏာပိုင်တွေကတော့အဲ့လိုမျိုးလူမှုကွန်ရက်တွေကနေတဆင့်ဆန္ဒပြဖို့စီယုံတာတွေကိုအရေးယူမယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစာပြီးဆန္ဒပြတဲ့သူတွေတဲကထင်ရှားတဲ့သူ65ယောက်ထပ်မင်းဖမ်းဆီးခံခဲ့ရတယ်လို့ထိုင်းလူခွင့်ရှေ့နေများအဖွဲ့ကပြောပါတယ်။အခုလိုဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းပြီးဖမ်းဆီးခဲ့တဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကလည်းပြစ်တင်ရှုတ်ချလိုက်ကြပါတယ်ခင်ဗျာ။